ဟုတ်ကဲ့တနင်္ဂနွေလုံးအပြစ်ခတ်ရစေးရေးအတွက်တိုင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကြားဆွေးနွေးပွဲတွေဇက်တိုက်ကျင်းပပြီးသဘောတူညီချက်တွေတဆင့်ပြီးတဆင့်ရရှိနေချိန်မှာအစိုးရနဲ့အပြစ်ခတ်ရစေးထားကြတဲ့ပို့အိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့တွေအကြားမှာအခုလိုနယ်မြေဆိုးမှုမှုအပေါ်သဘောထားကွဲလဲတာတွေဖြစ်လာတာပါလက်တလောနှစ်ဖက်တက်တွေကြဖြစ်ပေါ်နေတဲ့အခြေအနေကို PNLO အဖွဲ့ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ
်ဒီလိုပါကျွန်တော်တို့ပို့မြို့သားလက်မြောက်ရေးအဖွဲ့ချုပ်နဲ့ပြည်တော်စုအစိုးရသဘောတူညီချက်ပြုလုပ်တုန်းကရှမ်းပြည်နယ်မောက်မယ်မြို့နယ်ကဒူးကြီးဒေသမှာကျွန်တော်တို့အခြေချဖို့လေဒါကျွန်တော်သဘောတူညီချက်အရာအဲ့ဒါမှာကျွန်တော်တို့တပ်ဖွဲ့တွေရှိပါတယ်အဲ့ဒီနေရာဒေသမှာဖွံ့ဖြိုးရေးအနေနဲ့ကျွန်တော်တို့စီမံကိန်းတွေကျွန်တော်တို့အဲ့ဒါကိုဆောင်ရွက်တာရှိပါတယ်ဖွံ့ဖြိုးရေးစီမံကိန်းအနေနဲ့ကျွန်တော်တို့ဆောင်ရွက်နေတဲ့အပေါ်မှာRCSS ရဲ့361အတွင်းမှာနေပြီးတော့မှလွန်ခဲ့တဲ့ဩဂုတ်လ3ရက်နေ့တုန်းကကျွန်တော်စာနဲ့အကြောင်းကြားလာတယ်။ဩဂုတ်လ6ရက်နေ့မှာအပီးဒီကနေထွက်ခွာသွားပြီပေါ့လေ။ဒီဒေတာကတို့ရဲ့ထိန်းချုပ်နေပြီဖြစ်တယ်ဆိုပြီးအကြောင်းကြားလာပါတယ်
။ PNLO အဖွဲ့ကိုမောင်းမယ်မြို့နယ်ဂရုကြီးဒေတာမှာနေရာချထားခြင်းက RCSS အပါအဝင်အခြားလက်နက်ကိုင်အဖွဲ့တွေနဲ့ညှိနှိုင်းပြီးမှအစိုးရကနေရာချထားပေးခဲ့တာဖြစ်ကြောင်းလည်းသူကပြောပါတယ်။RCSS ကရှမ်းပြည်တပ်မတော်တောင်ပိုင်းရဲ့တပ်ရင်း361ကစာပေးပို့ပြီးတဲ့နောက်မှာပအိုးအဖွဲ့ဘက်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတွဲဆုံဆွေးနွေးဖြေရှင်းဖို့အတွက်ဩဂုတ်လ5ရက်နေ့မှာအကြောင်းပြန်ခဲ့ပါတယ်။ဩဂုတ်လ15ရက်နေ့မှာတော့ရှမ်းပြည်တပ်မတော်တောင်ပိုင်းရဲ့တပ်ရင်း361ကပအိုးတပ်ဖွဲ့တွေလှုပ်ရှားသွားလာမယ်ဆိုရင်သတင်းပေးပို့ဖို့နဲ့သတင်းမပေးဘဲသွာလာလို့ရှိရင်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်လာနိုင်ကြောင်းထပ်မံပြီးသတိပေးစာပေးပို့ခဲ့ပါတယ်။နှစ်ဖက်တက်တွေအကြအခုလိုသဘောထားကွဲလွဲနေတဲ့အပေါ်မှာတော့တွဲဆုံဆွေးနွေးအပြေရှာဖို့ကိုပဲလိုလားကြောင်းဦးခွန်မြင့်ထွန်းကပြောပါတယ
်ကျွန်တော်တို့အနေနဲ့မာမိတ်ဆက်ဆံရေးအနေနဲ့ဒါကျွန်တော်တို့ဖြည့်ရှင်းလို့ရမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ကျွန်တော်တို့အနေနဲ့အထူးဂရုစိုက်တာကတော့ဒါဟာကျွန်တော်တို့ RCSS နဲ့ကျွန်တော်တို့ပို့မြူသားလေးမြောက်ရေးအဖွဲ့ချုပ်အဖွဲ့စည်းတစ်ခုအကြမှာနားလည်မှုမပြည့်စုံကြတာသာဖြစ်တယ်အဲဒီနားလည်မှုမပြည့်စုံတာကိုလည်းကျွန်တော်တို့အချင်းချင်းတွေ့ဆုံပြီးတော့ညှိနှိုင်းဖြစ်ရှင်းသွားရင်ပြည်လည်မယ်လို့ကျွန်တော်တို့ယုံကြည်တယ်အထူးအဖြစ်ကျွန်တော်တို့ဂရုစိုက်တာကတော့ဒါဟာရှမ်းလူမျိုးများနဲ့ပိုးလူမျိုးများအကြားမှာဖြစ်တဲ့ပြဿနာမဟုတ်ဘူးလူမျိုးနှစ်ခုအကြားမှာဖြစ်တဲ့ပဋိပက္ခမဟုတ်ဘူးဒါအဖွဲ့အစည်းနှစ်ခုအကြားမှာတော်လိုင်းရေးအဖွဲ့အစည်းနှစ်ခုအကြားမှာနားလည်မှုမပြည့်စုံတာကိုပြည့်စုံအောင်ဒါဆွေးနွေးညှိနှိုင်းသွားဖို့ဆိုတဲ့သဘောထားရှိပါတယ
် RCSS SSA ခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်းရဲ့ညီချင်းရေးဆွေးနွေးရေးကော်မတီအတွင်းရင်းမှုဒုဗိုလ်မှူးကြီးဆိုင်ငင်းကတော့ဒီကိစ္စကိုစုံစမ်းနေစေဖြစ်ပြီးဘ ਹੁ အနေနဲ့ညီညီချင်းချင်းဖြေရှင်းဖို့လိုလားကြောင်းပြောပါတယ်
ကျစင်လေးကျွန်တော်တို့ဒီစီစနစ်တုံးပဲဘလို့ဖြစ်တယ်ဆိုတော့အเจ้าမော်လားအဲ့မောင်မဲမှာတင်းတဲ့တဲ့လောက်ပဲကြားပါသေးတယ်တက်စင်ကတက်မှုတွေကိုကျွန်တော်တို့စီစနစ်တုံးပါဒါမျိုးကြတော့ခုနကတို့ပြောသလိုပါပဲဆွေးနွေးညှိနှိုင်းပြီးတော့ဖြေရှင်းရမယ့်ကိစ္စရှိနေတာပေါ့ဗျာအကေရောအဲ့လိုဖြစ်တယ်ဆိုရင်ပေါ့လေ
RCSS SSA တောင်ပိုင်းအဖွဲ့ဟာအစိုးရနဲ့2012ခုနှစ်ဒီဇင်ဘာလကအပြစ်ခတ်ရက်စဲခဲ့ပြီး PNLO အဖွဲ့ကတော့2012ခုနှစ်ဩဂုတ်လမှာအပြစ်ခတ်ရက်စဲထားတဲ့အဖွဲ့တွေဖြစ်ပါတယ်လောလောဆယ်မှာတော့အစိုးရဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အနည်းဆုံး15ဖွဲ့လောက်နဲ့အပြစ်ခတ်ရက်စဲထားပြီးဖြစ်ပါတယ်။ဒီလိုအပြစ်ခတ်ရက်စဲပြီးတဲ့နောက်မှာတက်နေရချထားမှုနဲ့နေမြေတတ်မှတ်မှုတွေတိတိကျကျမရှိတာကြောင့်ရှမ်းပြည်နယ်အတွင်းမှာအစိုးရတက်တဲ့ရှမ်းတပ်ဖွဲ့တွေအကြမကြာခဏတိုက်ပွဲတွေဖြစ်ပွားခဲ့သလိုပြီးခဲ့တဲ့လပိုင်းနေ့အတွင်းကကီရင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲနှစ်ကြိမ်လောက်ဖြစ်ပွားခဲ့ပါတယ်။